ထိုင်းမှာနေဆက်မဲဆောက်မဲမတ်ဖော့ဖရာမြို့နယ်ဒီထဲမှာမေလ16ရက်နေ့မနက်ပိုင်းမနက်6နာရီအချိန်ကစပြီးတော့ထိုင်းအစိုးရရဲ့အစ်ရေးစစ်စင်ရေးရက်ကွက်ဒီတိုက်ခိုက်နေမှာနေထိုင်ကြတဲ့မြန်မာနိုင်ငံသားတွေနဲ့လမ်းမပေါ်မှာတော်လာနေကြသူတွေကိုထိုင်းလာဝကနဲ့ထိုင်းရဲတပ်ဖွဲ့ပါဝင်ပူးပေါင်းပိတ်ဆို့စစ်ဆေးခဲ့ကြရမှာတရားမဝင်နေထိုင်နေကြတဲ့မြန်မာနိုင်ငံသား200လောက်ဖမ်းဆီးခံရပါတယ်ဒီကြောင့်ပြည်စုံကိုတော့ထိုင်းခြေဆိုင်သတင်းတော့မိုင်းမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
ထိုင်းမြန်မာနယ်စပ်တက္ကရိုင်ထဲမှာလူရေ9သိန်းတဲ့မနဲ့အလုလုကိုင်နေကြတာဖြစ်ပြီးတရားမဝင်နေထိုင်နေကြသူတွေလည်းအများအပြားရှိနေတာပါမေလ16ရက်နေ့တုန်းကတော့တက္ကရိုင်ထဲကမြို့နယ်သုံးခုထဲမှာထိုင်းအစိုးရကစစ်စင်ရေးလုပ်ပြီးဖမ်းဆီးခဲ့ကြောင်းမြန်မာပြည်သားများရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပါတယ်
။မဲဆောက်မြို့မှာဒီနေ့တရားမဝင်မြန်မာလူ့ကမာ100လောက်ဖမ်းခံရတယ်။အဲဒီလိုပဲမဲဆောက်မြို့တောင်ဘက်မှာရှိတဲ့ဖုတ်ဖရမြို့နယ်မှာတရားမဝင်မြန်မာလူ့ကမာ60လောက်ဖမ်းခံရတယ်။တပြိုင်နက်တည်းမှာပဲမဲဆောက်မြို့မြောက်ဘက်မှာရှိတဲ့မဲဒမတ်မြို့မှာတရားမဝင်မြန်မာလူ့ကမာ40လောက်ဖမ်းခံရတယ်။အဲ့တော့မဲဆောက်ပါဝင်သုံးမြို့နယ်မှာတရားမဝင်မြန်မာရှေ့ပြောင်းလူတို့မှာ200လောက်ဒီနေ့ဖမ်းခံရတယ်။အဲ့ဒါဘာဖြစ်လို့လဲဆိုတော့အဲ့ဒီနေရာမှာတည်ဆဲဥပဒေအနေနဲ့ရှိနေသေးဖြစ်တဲ့ X-ray operation တရားမဝင်နဲ့ငါသာကန်စီစစ်စီအရေးယူစီမံချက်ရဖမ်းလိုက်တာဖြစ်တယ်။ဖမ်းတဲ့သူတွေကတော့တက်ခရိုင်သူကြီးကြီးဂျူတို့ကသာလိုက်တာမာရခနာကောင်းဆောင်ပြီးတော့မူခင်ရဲတပ်ဖွဲ့နောက်မျိုးသောမျိုးပိုင်အဆောင်တပ်ဖွဲ့နေသားဆောင်ရဲအဖွဲ့ထိုင်းတပ်မတော်လုံခြုံရေးဌာနနောက်ဒီအလုံကမာဌာနအဖွဲ့စုံကနေပြီးတော့ပူပေါင်းဖွဲ့တွေကနေဖမ်းဆီးတာဖြစ်တယ်ဒီစီမံချက်ကလွန်ခဲ့သောတနက်ခွဲလောက်ကစပြီးတော့ရှင်းညာထားတဲ့စီမံချက်ဖြစ်ပြီးတော့ထိုင်းနိုင်ငံမှာအခုချိန်ထိဒီအစ်ရေးစီမံချက်ကတည်နေသေးလို့ပြောလို့ရတယ်ပေါ့
ဖမ်းဆီးခံရသူတွေကတော့ထိုင်းဥပဒေအရ45ရက်အထိပြစ်ဒဏ်ကျခံရမှာဖြစ်တယ်လို့လည်းဆိုပါရယ
်ထိုင်းလောက်ကဥပဒေအရဘာသူဘာမှအထောက်အထားမရှိတဲ့သူတွေက45ရက်တလာပွဲထောင်ဒဏ်သတ်မှတ်ခံမှာဖြစ်တယ်သို့တော်လည်းတလာပွဲအပြည့်နေရာယူထုံးစံမရှိပါဘူ
းဖြစ်တဲ့တချို့ကျခံပြီးသွားရင်တော့တနေ့ကိုဘန်းငွေ900ပေးပြီးပြန်လဲလွတ်မြောက်တာတွေလည်းရှိတယ်လို့ဆိုပါရယ်ဒီအတွက်တရားမဝင်နေထိုင်သူတွေကတော့ဖမ်းဆီးလိုက်ပြန်လာလိုက်အလုလာလုလိုက်နဲ့သူတို့ဘဝရည်တည်ရေးအတွက်ထိုင်းနိုင်ငံထဲကိုဘလောက်ပဲဖန်ဖန်ဝင်လာနေစေဖြစ်ပါတယ်။ထိုင်းနိုင်ငံထဲမှာမြန်မာလူသမား3000ထက်မနည်းရှိနေပြီးတရားဝင်နေထိုင်နေသူတွေကတော့တသန်းလောက်ပဲရှိပါတယ်ရှင်။